ီးပွားရေးနိုင်ငံရေးလူမှုရေးစတဲ့ကဏ္ဍစုံမှာဒေတာနဲ့နိုင်ငံတွေအကြမ်းမှာတောင်းခုမျိုးတွတ်တဲ့မှုနောက်ကျကျန်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေတိုးတက်ကောင်းမွန်အောင်ပြောင်းလဲမှုတွေဖော်ဆောင်သွားမယ်ဆိုတဲ့ကြေကျော်ချက်နဲ့တန်းတီအာဏာကိုရယူခဲ့တဲ့အနေဒီအစိုးရဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးလက်ရှိအချိန်ထိလူထုကမျှော်မှန်းထားတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ခြင်းမရှိသေးတာကြောင့်စီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေကြားစိုးရိမ်မှုတွေကြီးထွားလာနေတာပါကုန်စည်လုံးတွေကြီးမြလာနေခြင်းကလည်းအစိုးရဘော်လူတွေရဲ့ယုံကြည်မှုတွေကျဆင်းနိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းမြန်မာနိုင်ငံအတွင်းကစီးပွားရေးပညာရှင်တွေနဲ့လုပ်ငန်းရှင်တွေအကြားပြောဆိုမှုတွေထွက်ပေါ်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေသောအကြောင်းရင်းများနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မြို့မှာဒီဇင်ဘာလ10ရက်နေ့ကိုရင်းနှီးတို့ကကျင်းပခဲ့တဲ့ကုန်သည်ဆက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်တယ်ဆက်မှုအတင်းကျုပ်ရဲ့စီးပွားရေးအကြံပေးလက်ဖြင့်တမနာဦးတင်းစင်အစိုးရလက်ထက်ကတမနာရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကစီးပွားရေးစာရန်ကိုတင်သွင်းခဲ့တာဖြစ်ပါတယ်။လက်ရှိအနေနဲ့အစိုးရအနေနဲ့လှုပ်ဆောင်တဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဒေါက်တာဦးမြင့်ကသူ့ရဲ့စာရန်ထဲမှာထည့်သွင်းပြောကြားခဲ့တာမှာအစိုးရအာဏာရပြည်နယ်အတွင်းဆောင်ရွက်ချက်တွေဟာမျှော်လင့်ထားတဲ့အော့နေနေတာကိုတွေ့ရတယ်လို့ထောက်ပြပြောဆိုခဲ့ပါတယ်။
လက်ရှိအစိုးရဟာအများပြည်သူရွေးချယ်ကျင်းပထားတဲ့အစိုးရဖြစ်ပြီးတဲ့ကျောင်းလဲမှုကိုဦးစားပေးဆောင်ရွက်မှုကျွန်တော်တို့ကတိပြုထားတာရှိပါတယ်နော်ကျွန်တော်တို့အားလုံးကလည်းပဲကတိပြုကိုကျွန်တော်တို့ဖြည့်ဆည်းအောင်အောင်မြင်စေချင်ပါတယ်နော်နောက်ပြီးတော့ကျွန်တော်တို့အပြင်ဒီခုနိုင်ငံတော်မှာရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းကြော်စွားနိုင်ဖို့ဟာကျွန်တော်တို့အားလုံးကပူးပေါင်းဆောင်ရွက်ရန်နဲ့လိုအပ်တယ်လို့လည်းလိုအပ်တယ်ကျွန်တော်တတိပြုပါပါတယ်နော်လက်ရှိအစိုးရဤနော်ဒီနာနဲ့အားဆိုင်ဆောင်ရွက်တာကိုကျွန်တော်တို့ဘာမှတန်ပြရမရှိပါဘူး။ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်အတွင်းမှာအစိုးရရဲ့ဆောင်ရွက်ချက်နဲ့ရလဒ်များကိုကျွန်တော်တို့မျှော်လင့်ထားတာတဲ့ရောနေနေတာဆိုတော့ကျွန်တော်တို့ခံစားနေရပါတယ်။ဒီကျွန်တော်တို့စီးပွားရေးပညာရှင်တွေရောနောက်ပြီးအရင်းနှီးမြှုပ်ထမ်းသူတွေရောသူတို့မှာကမျှော်လင့်ချက်တွေကကာကြီးရပါလေအဆင့်နေနေထားတာ။နံပါတ်1ကအဆင့်နေနေထားတာ။တတိယကပါလဲဆိုဘာမှမသိတဲ့အခြေဖြစ်နေတဲ့ကိစ္စ။နော်စီကျွန်တော်တို့နံပါတ်1ကတော့အရှင်းပြောင်းမှန်းချက်ကြံနံပါတ်1ကအမြင့်ရှိတယ်နောက်တစ်ခုကအနည်းရှိတယ်နောက်တစ်ခုကဘာမှမသိတာဖြစ်နေကျွန်တော်တို့အချိန်ကဘာမှမဟောမှန်းဖြစ်တဲ့ချိန်မျိုးကိုရောက်နေအောင်ဖြစ်နေဒီလိုလို what ဒီကျွန်တော်တို့ expectation ကရောက်နေဖြစ်တယ်နော်အဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလိုဖြစ်နေတဲ့အခါကျတော့မဖြစ်လဲဆိုတော့ကျွန်တော်တို့နေစီးပွားရေးကတုံ့ဆိုင်နေ if you don't know နော်ဒီမပြောမှလည်းမသိဘူးဆိုလို့ရှိရင်လုံးလုံးမရတော့ဘူးဆိုစီးပွားရေးအဲ့တော့စီးပွားရေးကိုပြန်ကောက်အောင်ဘာလုပ်ရမလဲဆိုတော့ကျွန်တော်အနေနဲ့ကတော့ကျွန်တော်နေတော့စမ်းကြည့်ကြည့်တယ်မလို့လို့ပ
ါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်စမ်းစုကြည့်အနေနဲ့လှုပ်ဆောင်တဲ့အကြံပြုချက်တွေကိုလည်းဒေါက်တာဦးမြင့်ကတင်ပြခဲ့ပါတယ
်ကျွန်တော်လင်းချက်ကိစ္စနဲ့တတ်တဲ့ပြောချင်းတော့အစမ်းကြည့်ကသူမရဲ့တတ်တင်ရှိတယ်စဉ်းစားခံရှိတယ်စိတ်တုံ့တုံ့ချာစူးစမ်းသူတွေကြီးမြတ်တဲ့ဒုံတိတ်ခါတွေနဲ့အထူးလေးစားခံစားရတယ်ကျွန်တော်တို့ရဲ့တိုင်းသူပြည်သားအများစုကလည်းသူမှနောက်မှရှိနေပါသူမအနေနဲ့လည်းကျွန်တော်တို့စီးပွားရေးတိုးတက်အောင်ကောင်းမှုဖို့ကိုပြန်လဲတည်ဆောက်မယ်ဆိုတော့ကျွန်တော်ယုံကြည်တယ်နော်ယုံကြည်လို့ကျွန်တော်အနေနဲ့ကတော့မလုပ်ရမလဲမတော်အောင်ဆန်းကြည့်ကျင်တယ်ကျွန်တော်အနေနဲ့အောက်ပါအချက်တွေကိုကျွန်တော်လှုပ်ဆောင်ဖို့ကိုစဉ်းစားပါရန်လို့တင်ပြချင်ပါတယ်နံပါတ်၁ပထမအနေနဲ့ကတော့စီးပွားရေးကဏ္ဍတွင်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူထိတ်ဆုံးဦးစားပေးဖြစ်သမှတ်စားကြောင်းရှင်းရှင်းလင်းလင်းပြပြသားသားပြောစေချင်ပါတယ်စီးပွားရေးရဆိုရှင်ကျွန်တော်တို့ရဲ့ဒီဟိုနဲ့တူတူနော်ငြိမ်းချမ်းရေးတည်ဆောက်မှုနဲ့အတူအကြီးသက်ပြအဖွဲ့စင်နော်လက်မြေကပြီးငြိမ်းချမ်းရေးနဲ့ကြီးငြိမ်မှုအိမ်သိမ်းရေးဒီကဆွဲသွားတူတွေဒီလိုဆန္ဒအတိုင်းကြံလာနိုင်ရေးပြန်လဲနေဆာချာရဲ့အနေနဲ့ပြုစုတိုးဆောင်ရေးတဲ့အတွက်စီးပွားရေးရှင်သန်မှုကမရှိမဖြစ်ပါဘူးနံပါတ်၁ပြောချင်ပါကျွန်မနှစ်ဒုတိယအနေနဲ့ကတော့အကြီးကအရေးပါတဲ့သက်ဆိုင်တဲ့လူအလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုကိုရေးဆွဲဖို့နမူနာကျွန်တော်ပေးထားပြီးပါပြီအဲ့ဒါလုပ်ပါလေဒီအချက်တွေကဆိုလို့ရှိရင်စဉ်းစားဖို့အတွက်အကြံပြုတာလည်းဖြစ်ပါတယ်ကျွန်တော်ခုနပြောတဲ့အကြံပြုတာအဲ့ဒါကိုစဉ်းစားပြီးတော့မှဆက်ပြီးတော့မှတိုင်းပြည်အတွက်က National Development Strategy ကိုဆွဲပါအဲ့ဒါကျွန်တော်ပြောလို့ပါတယ်နော်အဲ့ဒါမှလည်းပဲကျွန်တော်အဲ့ဒါဆွဲပြီးတော့မှလည်းကျွန်တော်တို့တွတ်တော်တင်ရင်တင် you do what make it legal နံပါတ်1အကြံကြက်ချက်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့သူမရဲ့စီးပွားရေးကော်မတီအဖွဲ့ဝင်များစီးပွားရေးအကြံပေးတွေများပြည်တော်စုအဆင့်နဲ့ပြည်내နဲ့တိုင်းဒေသမှာဆင်းသက်စီမံကိန်းဗန္ဒာရေးကုန်သွယ်ရေးကိစ္စတွေနဲ့ဗဟိုကံနဲ့ငွေကြေးရေးကိစ္စမှာအဓိကလှုပ်ဆောင်နေတဲ့အရာရှိတွေနဲ့မကြာခဏအစ်တာအရာရှိရှိအမြင်ဖလှယ်လို့လုပ်ပေးတင်ပါတယ် I'm suggesting that you should တွေ့ပါတွေ့ပါသူတို့တွေ့ပါမ နော်ပြီးတော့အနှစ်သာရနဲ့ဆွေးနွေးပါနော်အဲ့ဒါမျိုးလုပ်ဆင်ကြပါနော်ဟုတ်ကဲ့ဒီပုဂ္ဂိုလ်ဒီအနေနဲ့လွတ်လွတ်လပ်လပ်နဲ့ပွင့်ပွင့်လင်းလင်းပြောနိုင်မှုအခွင့်အလမ်းတွေကိုဖန်တီးပြဖို့ကျွန်တော်ပြုအဆိုပြုလိုပါတယ်နောက်သူတို့ရဲ့အကြံတွေကိုလည်းဆုံးဖြတ်ချက်ချရမှာဆက်သွင်းစဉ်းစားဖို့အကြံပြုလိုပါတယ်သူတို့တာဝန်ထမ်းဆောင်နေအခါလည်းပဲနော်ဒီခါအနေနဲ့ကလွတ်လွတ်လပ်လပ်နဲ့နော်သူတို့အနေနဲ့လုံနိုင်တဲ့ဟာတွေကိုလည်းပဲကျွန့်ကျင်တဲ့ခန္ဓာမှာသူတို့အနေနဲ့ကလည်းဒီသူတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်ချဖို့သူတို့အနေနဲ့ကျွန်တော်သူတို့လည်းပဲ revolution of power ပြည့်စစ်ချင်ပါလေ number 3
စီးပွားရေးခန္ဓာအပါအဝင်တန်းပြီဖွံ့ဖြိုးရေးအတွက်အစိုးရကဥဆောင်လုပ်ကိုင်နေတဲ့နေရာမှာခန္ဓာအလိုက်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းနားထောင်တင်ကြောင်းအကြံပြုတင်ပြခဲ့ပါတယ
်နောက်ဆုံးအနေဖြင့်ကျွန်တော်အရင်ရှင်းပြခဲ့သလိုပဲကျွန်တော်တို့လက်ရှိပြသတဲ့ဝေကောက်ပွဲအစိုးရဟာလက်ရှိအနေအခြေအနေကအရှိတ်တက်ဖို့ဟာအခွင့်အလမ်းအများကြီးကျွန်တော်တို့မှာရှိခဲ့ပါတယ်ဒီအခွင့်အလမ်းဒီကောင်းတွေကိုအသုံးချနိုင်ဖို့စီးပွားရေးဘဏ္ဍာရေးအုပ်ချုပ်ရေးနဲ့အခြားအရေးကြတဲ့ခန္ဓာတွေမှာကျွန့်ကျင်ပိုင်ဆိုင်နေတဲ့ proven ability ဆိုတာကျွန်တော်အများကြီးရှိပါတယ်ဒီခန္ဓာမှာလည်းအများကြီးရှိတယ် in all fields ရှိပြီးသား proven ability ဒါမှကျွန်တော်ငြင်းလို့မရဘူးရှိတယ်အဲ့ဒီလူတွေကနော်ဒီမှာတော့ဟိုလည်းနိုင်ပိုင်ကြောင်တက်တဲ့ဒီမှာရေးထားတာတော့ကျွန့်ကျင်ပိုင်နိုင်ကြောင်တက်တဲ့ခုပြည်တော်လူတွေကိုအများကြီးရှိပါတယ်ထို့ကြောင့်ဘုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်အနေနဲ့ဒီကျွန့်ကျင်သူတွေနဲ့တွေ့ပါသူတို့ပြောတာတွေကိုနားထောင်ပါသူတို့ရင်ဆိုင်ရတဲ့အခက်အခဲတွေကိုသူမှတ်သားပါသူတို့အကြံပြုချက်တွေကိုလည်းပဲဥစားပေးပြီးတော့ဆန္ဒမစောဘဲနဲ့ထိမ့်သိမ့်ပေးဖို့နဲ့နော်သူတို့အကြံတွေကိုယူပြီးအတိုင်းအတာဥဆောင်မှုအော်ပါကျွန်တော်တို့အနေနဲ့ကကျွန်တော်လုပ်လို့ရပါတယ်ကျွန်တော်တို့ပဲသူတို့ရဲ့လုပ်အားတွေကိုကျွန်တော်တို့ကသုံးပြီးတော့မှသူကခေါင်းဆောင်မှာလုပ်လို့ရှိရင်ကျွန်တော်အနေနဲ့ကတော့အောင်မြင်မယ်ထင်ပါတယ
်ဒေါက်တာဦးမြင့်ဟာအခုအချိန်မှာတော့သူတေသနာနဲ့တင်ကြားပို့ချခြင်းအလို့သဘောဆွေးနွေးတိုင်ပင်ခြင်းနဲ့စီးပွားရေးဆွေးနွေးပွဲတွေမှာပါဝင်ဆောင်ရွက်လျက်ရှိပါတယ်ခင်ဗျာ